ဆူဒန်နိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်ဆန္ဒပြသူတွေနဲ့နိုင်ငံကအတိုင်းပိုင်းကသတိထားဆောင်ရှိနေကြပြီးနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးတွေဆောင်ရွက်ကြဖို့လိုလားနေပါတယ်။နိုင်ငံကိုနှစ်ပေါင်း30ကြာအာဏာရှင်လိုအုပ်ချုပ်ခဲ့တဲ့သမ္မတအိုမာဘဲအာရှရာထူးကနေဆင်းသွားတာကိုပျော်ရွှင်အောင်ပွဲခံခဲ့တဲ့ဆန္ဒပြသူတွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်တိတ်ပြီးအယုံကြည်မရှိကြပါဘူး။ဆူဒန်ပြည်သူတွေကိုကိုစားပြုတဲ့အရသာအစိုးရဖြစ်မလာဘူးဆိုရင်ဆန္ဒပြမှုတွေကိုပြန်ဆမှာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တမရအယ်ဘာရှားရဲ့အုပ်ချုပ်မှုအတွင်းလုံခြုံရေးနဲ့စစ်ထောက်လည်ရေးတွေရဲ့လုပ်ရက်တွေကြောင့်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ကာကွယ်ရေးဝန်ကြီးအဝတ်မိုဟာမက်အာမက်အဘန်ဦးဦးဆောင်နဲ့အသွင်ကူးပြောင်းရေးစစ်ကောင်စီကနိုင်ငံကိုနှစ်နှစ်ကြာအုပ်ချုပ်မှာဖြစ်ပါတယ်။နိုင်ငံဖွဲ့စည်းပုံဥပဒေကိုယာယီဖျက်ထားတယ်လို့လွတ်တော်ကိုလည်းဖျက်သိမ်းထားပါတယ်နိုင်ငံတော်အရေးပေါ်အခြေအနေကိုလည်းတုံ့လထုတ်ပြန်ထားပါတယ်အာနာသိမ်းခံရတဲ့တမရအယ်ဘာရှားကိုနေအခြေချုပ်ချထားတယ်လို့စစ်တပ်အတိုင်းဝိုင်းက VOA ကိုပြောပါတယ်စီးပွားရေးစီမံခန့်ခွဲမှုညံ့ဖျင်းတာစားတောက်ကုန်ဈေးတွေကြီးမြင့်နေတာနဲ့လောင်စာဆီနဲ့နိုင်ငံသားငွေပြတ်လပ်မှုတွေကြောင့်တမရအိုမာအယ်ဘာရှားရာထူးကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေလွန်ခဲ့တဲ့လေးလတွေကစတင်ခဲ့တာဖြစ်ပါတယ်လုံခြုံရေးတွေရဲ့နှိမ်နှင်းမှုကြောင့်ဆန္ဒပြသူ30ထက်မနည်းလဲသေဆုံးခဲ့ပါတယ်